ယောဟန်အခိုင်1အခန်းငယ်18မှာဖော်ပြထားတဲ့အချက်ကိုလေ့လာကြပါစို့။ယောဟန်အခိုင်1အခန်းငယ်18ကိုကျွန်တော်ဖတ်ပြပါမယ်။ဖခင်သခင်ကိုအဘယ်သူမျှမမင်စဖူးတော်လဲ။ခမဲတော်၏ရင်ခွင်၌ရှိသောတပါတီသောသားတော်သည်ဖခင်သခင်ကိုထင်ရှားစေတော်မူပြီလို့ဖော်ပြထားပါတယ်။ယောဟန်ဩဝါဒစာပထမဆုံးအခိုင်4အခန်းငယ်23မှာလဲဖခင်သခင်ကိုအဘယ်သူမျှမမင်စဖူးလို့ပြောထားပါတယ်ဖယားသခင်ကိုဘသူမှမမြင်မိုးတဲ့အကြောင်းရင်းနဲ့မမြင်နိုင်တဲ့အကြောင်းရင်းမှာဖယားသခင်ဟာအဘယ်သူမျှမချင့်ကနိုင်သောအလင်းထဲ၌နေတော်မူထသောဖယားသခင်ဖြစ်တော်မူသောကြောင့်ဖြစ်တဲ့အကြောင်းတိမောသေဩဝါဒစာပထမဆုံးအခန်း6အခန်းငယ်16မှာအတိအလင်းဖော်ပြထားပါတယ်ဖယားသခင်ကိုဘသူမှမမြင်ဘူးမြင်လို့လည်းမရဘူးဆိုရင်ဖယားသခင်ကိုကျွန်တော်တို့ဘယ်လိုသိနိုင်မှာလဲမျက်မြင်မရသောဖယားသခင်ကိုကျွန်တော်တို့သိမြင်နိုင်တဲ့တခုတည်းသောနေလမ်းမှာမိမိအကြောင်းဖယားသခင်ကိုယ်တော်တိုင်ရဲ့ပြောပြတော်မူချက်အားဖြင့်ဖြစ်ပါတယ်ဓမ္မဟောင်းကာလတုန်းကဤအမျိုးမျိုးနဲ့လူတို့ထံကိုထင်ရှားတော်မူသောဖယားသခင်ဟာဓမ္မသစ်ကာလရောက်လာတဲ့အခါမှာတော့သားတော်ယေရှုခရစ်အားဖြင့်မိမိအကြောင်းကိုထင်ရှားစေတော်မူပါတယ်ဓမ္မဟောင်းကာလတုန်းကလူတို့ထံကိုဖယားသခင်ထင်ရှားတော်မူတဲ့နေလမ်းအချို့ကိုကျွန်တော်တို့ကြည့်ကြပါစို့ထွတ်မြတ်ကျမ်းအခန်း24အခန်းငယ်9ကနေပြီးတော့30အထိကိုကျွန်တော်တို့ကြည့်ကြမယ်ဆိုရင်ဖခင်သခင်ဟာထွန်းလင်းတောက်ပသောအလင်းဖြင့်မောရှင်နဲ့ဣသေလအမျိုးသားတို့ရှေ့မှာထင်ရှားတော်မူကြောင်းကျွန်တော်တို့တွေ့ရပါတယ်။မောရှင်နဲ့ဣသေလလူကြီးများကဖခင်သခင်ခြေတော်အောက်မှာထွန်းလင်းတောက်ပနေတဲ့ဖခင်သခင်ဘုန်းတော်ရောင်ကြီးကိုမြင်ရကြပါတယ်။အခန်းငယ်16မှ19ကြားမှာထာဝရဖခင်ဟာတိနာတော်ပေါ်မှာထွန်းလင်းတောက်ပတဲ့မိုးတိမ်ဖြင့်စဉ်သက်ကြွတော်မူပြီးမိုးတိမ်အထဲကအတန်တော်ထွက်၍မောရှိကိုခေါ်တော်မူ၏ထာဝရဘုရား၏ဘုန်းတော်သည်တောင်ထိပ်ပေါ်မှလောင်သောမိကဲ့သို့ထင်၍ဣသီလအမျိုးသားတို့သည်မြင်ရကြ၏လို့ဖော်ပြထားပါသည်မောရှိနှင့်ဣသီလမျိုးသားများကထွန်းလင်းသောမိုးတိမ်ဖြင့်စဉ်သက်ကြွတော်မူသောဘုရားသခင်ဘုန်းတော်ကိုမြင်ရကြပါသည်သို့သောဖယားသခင်မျက်နှာတော်ကိုသူတို့မမြင်ခဲ့ကြဘူးထွတ်မြတ်ကျမ်းအခိုင်33အခန်းငယ်18မှာမောရှိကကိုတော်ဤဘုန်းတော်ကိုအကျွန်ုပ်အားပြတော်မူပါလို့ဖယားသခင်ထာဝရဘုရားကိုတောက်လျှောက်ခဲ့ပါတယ်အခန်းငယ်19မှာထာဝရဘုရားကငါဤကောင်းမွန်ခြင်းရှိသမျှကိုတင့်ရှိ၌ငါလျှောက်သွားစေမည်ထာဝရဘုရား၏နာမတော်ကိုလည်းတင့်ရှိ၌ငါကြွေးကြော်မည်ငါသည်ကျေးဇူးပြုလိုသောသူကိုကျေးဇူးပြုမည်တနာလိုသောသူကိုလည်းတနာမီအခန်းငယ်20မှ23ကြားမှာတို့အရာတွင်သင်သည်ငါမျက်နှာကိုမမြင်နိုင်ရငါမျက်နှာကိုမြင်လျင်အသက်ရှင်ရသောလူတစ်စုံတစ်ယောက်မျှမရှိဟု၍၎င်းငါအနားမှနေရာတစ်ခုရှိ၏သင်သည်ကြောက်ပေါ်မှရပ်ရမည်ငါဘုံလျှောက်သွားသောအခါသင်ကိုကြောက်ကြား၌ငါသွင်းထား၍ငါကြွသွားသည့်အခါသင်ကိုငါလက်နှင့်ဖုံးအုပ်မည်ငါလက်ကိုသိမ်းရောက်သောအခါငါကြောကိုသာမြင်ရမည်ငါမျက်နှာကိုမမြင်ရဟု၍၎င်းမိန့်တော်မူ၏လို့တွေ့ရပါတယ်မောရှိကဖယားသခင်ဘုန်းတော်တစိတ်တဒေသသို့မဟုတ်အစွန်အပြားကိုသာမြင်ခဲ့ရပါတယ်ဘုန်းတော်အပြည့်ကိုမောရှိမြင်ခဲ့ရင်မောရှိဟာချက်ချင်းလောင်ကျွမ်းပြော့ပြာကျသွားမှာဖြစ်ပါတယ်ဒါကြောင့်မောရှိကိုကြောက်ကြမှာဘုရားခင်သွင်းတော်မူပြီးမောရှိရဲ့ရှေ့မှာဘုရားသခင်ကြွသွားတော်မူတဲ့အချိန်မှာဘုရားသခင်ကမိမိလက်တော်နဲ့မောရှိကိုဖုံးအုပ်တော်မူခဲ့ပါတယ်မိမိလက်တော်ကိုဘုရားသခင်ပြန်ရုပ်သိမ်းတော်မူတဲ့အခါဘုရားသခင်ကြောကိုမောရှိမြင်ခဲ့ရပါတယ်ငါမျက်နှာကိုမြင်လျင်အသက်ရှင်ရသောလူတစ်စုံတစ်ယောက်မျှမရှိလို့ဘုရားသခင်မိန့်တော်မူသည့်အတိုင်းဘုရားသခင်ဘုန်းတော်အပြည့်ကိုမောရှိမမြင်ခဲ့ရဘူးကျွန်တော်တို့လည်းပဲအပြစ်သားတွေဖြစ်ကြတဲ့အတွက်ဘုရားသခင်ဘုန်းတော်အပြစ်ကိုမြင်လို့မရဘူးဘုရားသခင်ဘုန်းတော်အပြစ်နဲ့ဆိုရင်ကျွန်တော်တို့တွေဟာချက်ချင်းလောင်ကျွမ်းပြော့ပြာကျသွားကြမှာဖြစ်ပါတယ်ထွတ်မြတ်ကျမ်းအခိုင်34အခန်းငယ်5ကိုကျွန်တော်တို့ဆက်ပြီးကြည့်မယ်ဆိုရင်ထာဝရဘုရားဟာမိုးတိမ်ဖြင့်စဉ်သက်တော်မူပြီးမောရှိအနားမှာရက်လျက်ထာဝရဘုရား၏နာမတော်ကိုကြွေးကြော်တော်မူ၏လို့တွေ့ရပါတယ်ထာဝရဘုရား၏နာမတော်ဆိုသည်မှာဘုရားသခင်၏ဖြစ်ခြင်းနောက်တနည်းပြောရရင်ဘုရားသခင်၏ဇာတိအဖြစ်တော်ကိုဆိုလိုခြင်းဖြစ်ပါတယ် အခန်းငယ်6မှ9ကြားမှာဘုရားသခင်ကမိမိရဲ့ဇာတိတော်မိမိဘုန်းတော်ကိုအခုလိုရှင်းပြတော်မူပါတယ်။ထာဝရဘုရားသည်မောရှေရှေ့၌ကြွသွားတော်မူလျက်ထာဝရဘုရားချစ်တနာခြင်းမေတ္တာကရုဏာနှင့်ပြည့်စုံ၍စိတ်ရှိခြင်းကျေးဇူးပြုခြင်းသစ္စာဆောင်ခြင်းနှင့်ကြွယ်ဝတော်မူထသောအထောင်အတောင်းများသောသူတို့အားတနာခြင်းကျေးဇူးတရားကိုစောင့်တော်မူထသောအဓမ္မကျင့်ခြင်းတရားကိုလွန်ကျူးခြင်းပြင့်မှားခြင်းအပြစ်တို့ကိုဖြေလွတ်တော်လဲအချင်းနှစ်သက်သက်ဖြေလွတ်တော်မမူထသောတားစင်မြင်းဆက်တတ္တယအဆက်စဒုဋ္ဌအဆက်တိုင်အောင်အဘတို့၏အပြစ်ကိုတားတို့၌ဆက်ပေးစေရင်တော်မူသောဖယားသခင်ဟုကြွေးကြော်တော်မူ၏လို့တွေ့ရပါတယ်ဖယားသခင်ဇာတိတော်အားလုံးဟာဖယားသခင်ဘုန်းတော်ဖြစ်ပါတယ်ဖယားသခင်ကမိမိရဲ့ဘုန်းတော်ကိုအလင်းဖြင့်ထင်ရှားစေတော်မူပြီးဖယားသခင်ဇာတိတော်အစ်စ်အမှန်ကတော့ဖယားသခင်ဇာတိတော်ဖြစ်ပါတယ်ဖယားသခင်ကိုအဘယ်သူမျှမမြင်စဘူးတော်လဲခမဲတော်ဤရင်ခွေ၌ရှိသောတပါးတည်းသောသားတော်သည်ဖယားသခင်ကိုထင်ရှားစေတော်မူပြီးလို့ယောဟန်သက်သေခံတဲ့အတိုင်းယေရှုခရစ်တော်ကိုကျွန်တော်တို့ကြည်ရင်ဖယားသခင်ဘုန်းတော်ကိုယေရှုခရစ်၌ကျွန်တော်တို့မြင်တွေ့ရပါတယ်လုကာအခန်းကိုအခန်းငယ်28ကိုကျွန်တော်ကြည့်ကြမယ်ဆိုရင်ယေရှုကတပည့်တော်ပေတရုယာကုပ်နဲ့ယောဟန်တို့ကိုခေါ်ပြီးဆုတောင်းပို့ရန်တောင်ပေါ်ကိုတက်ကြွတော်မူကြောင်းကျွန်တော်တွေ့ရပါတယ်အခန်းငယ်29မှာယေရှုဟာဆုတောင်းတော်မူစဉ်တွင်မျက်နှာတော်သည်ထူးခြားသောအစင်းအယောင်ရှိ၍အဝတ်တော်သည်လည်းပြောင်ပြောင်လက်လက်ဖြူ၏မဿဲအခန်း18အခန်းငယ်1မှာယေရှုရဲ့မျက်နှာတော်ဟာနေခဲ့သူထွန်းတောက်လျက်အဝတ်တော်သည်လဲအလင်းခဲ့သူဖြူလျက်ရှိ၏လို့တွေ့ရပါတယ်မာကုအခန်း9အခန်းငယ်3မှာယေရှုရဲ့အဝတ်တော်ဟာပြောင်လက်လျက်ဤမီပေါ်၌အဘယ်ခဝါသည်မျှမတတ်နိုင်အောင်မိုးပွင့်ခဲ့သူအလွန်ဖြူလျက်ရှိ၏လို့တွေ့ရပါတယ်တပည့်တော်တို့ကထွန်းလင်းတောက်ပတဲ့ခရစ်တော်ရဲ့ဘုန်းတော်ကိုမြင်ရတဲ့အခါအလွန်ကြောက်လန့်ပြီးတော့ပေတရုကမောရှိခေတုံးကဖယားသခင်တဲတော်မျိုးကိုစောက်ပေးပြရစေလို့ရောင်ရမ်းပြတော့ခရစ်တော်ကိုရှောက်ဆူခဲ့ပါတယ်။မဿဲအခန်း18အခန်းငယ်9မှာထိုသူရှောက်စဉ်တွင်ထွန်းလင်းသောမိုးတိမ်သည်ထိုသူတို့ကိုလွှမ်းမိုး၍ဤသူသည်ငါနှစ်သက်မြတ်နိုးရာငါဤချစ်သားပေသည်သူဤစကားကိုနားထောင်ကြလောဟုမိုးတိမ်ကအတန်ဖြစ်လေ၏လို့တွေ့ရပါတယ်။တပည့်တော်ယောဟန်ကသူကိုယ်တိုင်မြင်ရသောခရစ်တော်ရဲ့ဘုန်းတော်နဲ့ကိုယ်တိုင်ကြားရတဲ့ခမဲတော်ရဲ့စကားတော်ကြောင့်ယေရှုခရစ်တော်ဟာခမဲတော်၏ရင်ခွေ၌ရှိသောတပါးတည်းသောသားတော်ဖြစ်တော်မူကြောင်းသက်သေခံပါတယ်။တပည့်တော်ယောဟန်ကခရစ်တော်ရဲ့ဘုန်းတော်ကိုငါတို့သည်မြင်ရကြပြီလို့ပြောဆိုရမှာတောင်ပေါ်မှာသူတို့မြင်ရတဲ့ထွန်းလင်းတောက်ပတဲ့ခရစ်တော်ရဲ့ဘုန်းတော်အလင်းကိုသာသက်သေခံပြောဆိုနေတာမဟုတ်ဘူး။ယောဟန်အခန်း1အခန်းငယ်14ကိုကျွန်တော်တို့ပြန်ကြည့်ရင်ယောဟန်ကယေရှုခရစ်တော်ဟာကျေးဇူးတော်နဲ့သစ္စာတော်ဒီဟုသောဘုရားသခင်ဇာတိတော်နဲ့ပြည့်စုံတော်မူသောသူဖြစ်တဲ့အကြောင်းသက်သေခံပြောဆိုတဲ့အတွက်ခရစ်တော်ရဲ့ဘုန်းတော်ကိုငါတို့သည်မြင်ရကြပြီလို့ယောဟန်ပြောဆိုရမှာတောင်ပေါ်မှာသူတို့ကိုယ်တိုင်မြင်ရတဲ့ခရစ်တော်ရဲ့ဘုန်းတော်အလင်းသာမက၃နှစ်ပတ်လုံးခရစ်တော်ရဲ့အသက်တာမှာသူတို့မြင်ရတဲ့ဘုရားသခင်ဇာတိတော်များကိုပါဆိုလိုခြင်းဖြစ်တဲ့အကြောင်းကျွန်တော်တို့သိရပါတယ်။ထွမရကျမ်းအခန်း33နဲ့34ကိုကျွန်တော်တို့ပြန်ကြည့်ရင်ဘုရားသခင်ကမိမိရဲ့ဘုန်းတော်ကိုအလင်းဖြင့်ထင်ရှားစေတော်မူကြောင်းကျွန်တော်တို့တွေ့ရပါတယ်။အခုမဿဲအခန်း18မှာယေရှုခရစ်တော်ကမိမိရဲ့ဘုန်းတော်ကိုအလင်းဖြင့်ထင်ရှားတော်မူကြောင်းကျွန်တော်တို့တွေ့ရပြန်ပါတယ်။အလင်းဟာဘုရားသခင်ဘုန်းတော်ကိုပေါ်လွင်ထင်ရှားစေတဲ့သင်္ကေတဖြစ်ပါတယ်။သို့သောဘုရားသခင်ဘုန်းတော်အစ်စ်အမှန်ကတော့ဘုရားသခင်ဇာတိတော်ဖြစ်ပါတယ်။မောရှေရဲ့ရှေ့မှာဘုန်းတော်အလင်းနဲ့ဘုရားသခင်ကြွသွားတော်မူစဉ်မှာအလင်းထဲကနေမိမိရဲ့ဇာတိအဖြစ်တော်ကိုဘုရားသခင်ပြောပြတော်မူတဲ့အကြောင်းထွတ်မြတ်ကျမ်းအခန်း33နဲ့34မှာကျွန်တော်တို့တွေ့ရပါတယ်။ဘုရားသခင်ကမိမိဟာချစ်တနာခြင်းမေတ္တာကရုဏာနဲ့ပြည့်စုံတော်မူသောဖခင်စိတ်ရှိခြင်းကျေးဇူးပြုခြင်းသစ္စာဆောင်ခြင်းနဲ့ကြွယ်ဝတော်မူသောဖခင်အပြစ်ကိုတရားသဖြင့်ပြင်လွတ်တော်မူသောဖခင်စသဖြင့်မိမိရဲ့ဇာတိအဖြစ်တော်ကိုအလင်းထဲကနေဖခင်သခင်မိန့်ကြားတော်မူပါတယ်။ယောဟန်ကခရစ်တော်ရဲ့ဘုန်းတော်ကိုငါတို့သည်မြင်ရကြပြီလို့ပြောဆိုရမှာထွတ်မြတ်ကျမ်းအခန်း33နဲ့34မှာဖော်ပြထားတဲ့ဖယားသခင်ဇာတိတော်အားလုံးကိုခရစ်တော်ရဲ့အသက်တာမှာ သုံးနှစ်ပတ်လုံးသူတို့မြင်ရကြောင်းပြောဆိုခြင်းဖြစ်ပါတယ်ယေရှုခရစ်တော်ဟာဘုရားသခင်ကိုထင်ရှားစေတော်မူသောဘုရားသခင်သားတော်ဖြစ်တော်မူကြောင်းယောဟန်ရဲ့သက်သေခံချက်အရကျွန်တော်တို့သိရပါတယ်ခမဲတော်၏ရင်ခွင်၌ရှိသောတပါးတည်းသောသားတော်ဆိုတာကဘာမတီမရှိမီခမဲတော်ဘုရားနဲ့အတူရှိတော်မူသောသုံးပါးတစုဘုရားသခင်မှသားတော်ဘုရားခမဲတော်နဲ့ဘုရားဇာတိတော်ညီတူညီမျှဖြစ်တော်မူသောသုံးပါးတစုဘုရားသခင်ကိုဆိုလိုခြင်းဖြစ်ပါတယ်ဘုရားစစ်ဘုရားမှန်ကိုသိခြင်းယင်ယေရှုခရစ်တော်ကိုကြည်ပါအပြစ်ငရဲကနေလူတို့ကိုကယ်တင်တော်မူသောဘုရားသခင်ကိုသိခြင်းယင်ယေရှုခရစ်တော်ကိုကြည်ပါယေရှုခရစ်တော်ဟာဘုရားသခင်ဇာတိတော်နဲ့ပြည့်စုံတော်မူသောထာဝရသားတော်ဘုရားအပြစ်ရှိတဲ့လူတို့ကိုအပြစ်ငရဲကနေရွေးနှောက်ကယ်တင်ဖို့ယံအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားလဝါကတိုင်မှာအသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းမှထမြောက်တော်မူသောဘုရားယနေ့အသက်ရှင်တော်မူသောဘုရားနောင်လဲအသက်ရှင်တော်မူမဲ့ထာဝရဘုရားဖြစ်တော်မူပါれယောဟန်အခန်း20အခန်းငယ်31မှာယေရှုသည်ခရစ်တော်ဒီဟုသောဖခင်သခင်ဤသားတော်ဖြစ်တော်မူသည်ကိုသင်တို့သည်ယုံမိအကြောင်းထိုတို့ယုံ၍နာမတော်အဖျင်အသက်ကိုရမည်အကြောင်းဤမျှလောက်ရေးထားလျက်ရှိသည်လို့တပည့်တော်ယောဟန်ကခရစ်တော်ရဲ့အကြောင်းကိုသက်သေခံပါတယ်နာမတော်အဖျင်ဆိုတာမိမိအကြောင်းခရစ်တော်ရဲ့သက်သေခံချက်အတိုင်းယုံကြည်လက်ခံခြင်းဖြစ်ပါတယ်တပည့်တော်ယောဟန်အဖျင်ခရစ်တော်ကမိမိအကြောင်းကိုဘလို့သက်သေခံတယ်လဲဆိုရင်ကဘာမတီမရှိမီခမဲတော်ဘုရားနဲ့အတူရှိတော်မူသောသုံးပါးတစုဘုရားသခင်မှထာဝရသားတော်ဘုရားခတ်သိမ်းသောအရာတို့ကိုဖန်ဆင်းဖြစ်တည်စေတော်မူသောအနန္တတကုနဲ့ပြည့်စုံတော်မူသောဘုရားဘုရားသခင်ဇာတိအဖြစ်တော်ကိုထင်ရှားစေဖို့နဲ့အပြစ်ရှိတဲ့လူတို့ကိုအပြစ်ငရဲကနေရွေးနှုတ်ကယ်တင်ဖို့ယံလူဇာတိအဖြစ်ကြွလာတော်မူသောဘုရားသခင်ထာဝရသားတော်ဖြစ်တော်မူကြောင်းတပည့်တော်ယောဟန်အဖြစ်ခရစ်တော်ကမိမိအကြောင်းကိုသက်သေခံပါတယ်အသက်ကိုရမည်ဆိုတာအိုနာသေးခြင်းနဲ့ကင်းဝေးရာဘုရားသခင်ရင်ခွင်တော်ကောင်းကင်နိုင်ငံမှာငြိမ်းချမ်းစွာထာဝရနေရသောအခွင့်ဖြစ်ပါれအပြစ်ရှိတဲ့လူတို့အတွက်အပြစ်ငရဲကနေကယ်တင်ခြင်းခံရပြီးကောင်းကင်နိုင်ငံတော်မှာထာဝရဝင်စားရတဲ့အခွင့်ဟာခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းဖြင့်သာရရှိနိုင်ပါれဘုရားသခင်သားတော်ယေရှုခရစ်ကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါယုံကြည်လက်ခံရင်ကယ်တင်ခြင်းခံရမှာဖြစ်တယ်ဆိုရက်ခရစ်တော်ရဲ့ကယ်တင်ခြင်းတည်ငောင်းကိုဝေငှလိုက်ရပါတယ်နားစင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ